ကွန်ဂိုဒီမိုကရက်တစ်သမားနိုင်ငံရှိပိုင်းကတရားစတဲ့တူပေါ်ရေးလုပ်ငန်းတစ်ခုကို COTC4 လို့ခေါ်တဲ့လက်နက်ကင်အဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြင်းမဆဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောပြရကကြာသာပြင်းနေမှာပြောလိုက်ပါတယ်ဒီသက်ကံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့တည်ပြုခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား6ယောက်ပျောက်ဆုံးနေတယ်လို့ပြောပါတယ်တရုတ်နိုင်ငံသားတွေရွှေတူပေါ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အချီအချင်းနဲ့ဂျူကူးဒေသကဗိုလ်ထုနေတက်ခတ်မှုဟာဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်မှုအဖွဲ့COTC ကိုလက်နက်ကင်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်ဂျူကူးဒေသမှာအစိုးရစကန်တခုအပြင်တရုတ်နိုင်ငံသားတွေရဲ့စကန်တခုလည်းတက်ခတ်ခံရပြီးနှုတ်ဦးသေးအများပြားဖက်စီခံရတဲ့ကြောင့်ဒေသခံစစ်တပ်ပြောဝရရရှိဂျူးကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါတက်ခတ်မှုကျွလွန်ကြောင်းဆွဆွဲထားတဲ့ COTC ကိုဖွင့်တဲ့ခေရှာဆော်မျိုးတော်ကတရုတ်တန်ရုံတို့ကတော့လက်တလုံးတုတ်ပြန်ပြောဆိုတာမရှိသေးပါဘူးဂျူကူးဒေသမှာ2019ခုနှစ်ကစလို့ COTC ကိုဖွင့်ရဲ့အချင်းချင်းတက်ခတ်မှုကြောင့်အရသာရာချီတည်ဆုံးရပြီးထောင်နဲ့ချီနေရဆုံးကွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါဂျူကူးဒေသကနေရဆုံးကွာထွက်ပြေးနေရတဲ့အရသာတွေကိုပြီးခဲ့တဲ့ဒီနေ့ဦးနေညတုန်းကတက်ခတ်ခံရမှုကြောင့်လူနဲ့ဆက်တော့တည်ဆုံးပြီးတက်ခတ်မှုကလဲ COTC ကိုဖွင့်ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ်